မနီပူပြည်နယ်အစုအဟာမြန်မာနိုင်ငံကနေတရားမဝင်လာသူ2500လောက်ကိုနေရာရင်းကိုပြန်ပို့ဖို့ပြင်ဆင်နေတယ်လို့ပြည်နယ်ပြည်ရေးဌာနကလည်းဘိုးအစုအဟာစီကိုတင်အစီရင်ခံစာတင်သွင်းခဲ့တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မနီပူထောင်လိုင်းမှုရဲ့ဆင်းတဲ့နေဆက်ရေးရာဆိုင်ရာရဲချုပ်ရဲ့မှတ်တမ်းတွေမှာမြန်မာရှစ်ပြောင်းအခြေချသူတွေဟာမြန်မာနေဆက်နဲ့ထိနေတယ်။မနီပူပြည်နယ်ကတောင်တန်းဒေသ၅ခုဖြစ်တဲ့တန်နိုပါ၊ချန်ဒဲ၊ချရာ၊ချမ်ပူ၊ဖီယာဇောနဲ့ကံကြုံရက်ကွက်တွေမှာခိုးလုံနေတာတွေ့ရတယ်လို့ဖော်ပြပါတယ်။အမျိုးသမီးနဲ့ကလင်းငယ်တွေပါဝင်ရှစ်ပြောင်းခြေချသူတွေကမဏိပူပြည်နယ်ထဲကိုလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတရားမဝင်လာရောက်ကြောင်းမဏိပူပြည်ရေးဌာနအချက်လက်မှတ်တမ်းကောက်ယူရမှာတွေ့ခဲ့တာလည်းဖြစ်ပါတယ်။ဘဟုအစိုးရရဲ့ညွှန်ကြားချက်အရမြန်မာနိုင်ငံကနေရှစ်ပြောင်းလာရောက်သူတွေကိုယာယီမှတ်ပုံတွင်နေထုတ်ပေးခဲ့တယ်လို့လည်းအစိုးရကစာမှာဖော်ပြပါတယ်။ဒါပြင်မြန်မာနိုင်ငံပြန်လည်တည်ငြိမ်သွားရင်တရားမဝင်လာရောက်သူတွေကိုနေရာရင်းပြန်ပို့မယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းမြန်မာဘက်ကထွက်ပြေးခိုလုံသူ4000လောက်ရှိပြီးအများစုကမီဇိုရမ်မဏိပူနဲ့နာဂါလန်ဒေသတွေမှာနေထိုင်နေကြတာဖြစ်ပါတယ်။